တော်တာရှင်များမင်္ဂလာပါအခုတစ်ပတ်မှာတော့မြမစံတင်သွင်းမှုကို EU ကအခွန်ပြန်ကောက်တဲ့ကိစ္စနဲ့ပတ်သက်ပြီးတင်ပြဆွေးနွေးသွားမှာဖြစ်ပါတယ်အခွန်ပြန်ကောက်တာကြောင့်ငွေကြေးအားဖြင့်လက်တတော်မှာဆုံးရှုံးမှုမများပေမဲ့မြမနိုင်ငံရဲ့အနာဂတ်စံစည်းကွက်လာရကိုတင်းတက်ခံလိုက်ရတယ်လို့ဖြစ်သွားနိုင်တယ်ဆိုတဲ့အပိုင်းကိုတင်ပြဆွေးနွေးသွားမှာဖြစ်ပါတယ် EU ကပြီးခဲ့တဲ့ဇန်နဝါရီလ18ရက်ကစပြီးမြန်မာနိုင်ငံကနေဝယ်ယူတင်သွင်းမဲ့ဆန်တွေကိုအခွန်ပြန်ကောက်တော့မှာဖြစ်ပါတယ် EU အနေနဲ့2013ခုနှစ်ကနေစပြီးမြန်မာနိုင်ငံကိုအခွန်သက်သာခွင့်ပေးခဲ့ရကနေအခုအခွန်ပြန်ကောက်တာဖြစ်ပါတယ်ဒါပေမဲ့ဆန်အမျိုးအစားအားလုံးကိုခွန်ကောက်မှာမဟုတ်ဘဲနဲ့အင်ဒီကာလို့ခေါ်တဲ့ဆန်လုံးရှည်အမျိုးအစားဝယ်ယူတင်သွင်းမှုကိုပဲအခွန်ပြန်ကောက်မှာဖြစ်ပါတယ်ဆက်လက်ပြီးတင်ပြမယ့်အပိုင်းကတော့ EU ကအခွန်ပြန်ကောက်တဲ့အတွက်မြန်မာနိုင်ငံရဲ့ဆန်စည်းကွက်ကိုဘယ်အတိုင်းတာအထိထိကိုက်သွားမလဲဆိုတဲ့အပိုင်းပဲဖြစ်ပါတယ်ဒါနဲ့ပတ်သက်ရင်ကနဦးအနေနဲ့မြန်မာနိုင်ငံရဲ့ပြည်ပဆန်ကုန်သွယ်မှုကိန်းဂဏန်းတွေကိုကြည့်ရအောင်ပါပြီးခဲ့တဲ့2019-2018ဘဏ္ဍာနှစ်မှာမြန်မာနိုင်ငံကနေပြည်ပကိုဆန်နဲ့စကွဲတန်ချိန်စုစုပေါင်း3တန်းခွဲကျော်တင်ပို့ခဲ့ပါတယ်။ဒါပေမဲ့လက်ရှိ2018-19ဘဏ္ဍာနှစ်မှာတော့တရုတ်ဘက်ကအဝယ်ရော့နေတဲ့အတွက်တန်ချိန် 2 တန်းကျော်လောက်ပဲတင်ပို့နိုင်မယ့်အနေအထားရှိနေပါတယ်။ဆိုတော့မြန်မာနိုင်ငံရဲ့ပြည်ပဆန်တင်ပို့မှုပမာဏကိုပြန်မြအနေနဲ့တန်ချိန် 2 တန်းခွဲလို့ပဲအကြံဉာဏ်ထားကြည့်အောင်ပါ။EU အဖွဲ့ဝင်နိုင်ငံတွေစီကိုမြန်မာနိုင်ငံကနေနှစ်စဉ်တင်ပို့ရောင်းချနေတဲ့ဆန်နဲ့စကွဲစုစုပေါင်းပမာဏကတော့ပြင်းပြအနေနဲ့တန်ချိန်3သိန်းကျော်လောက်ရှိပါတယ်။ဒါပေမဲ့အခွန်ကောက်မဲ့ဆန်လုံးရှည်အမျိုးသားကိုတော့နှစ်စဉ်တင်ပို့မှုကပြင်းပြတန်ချိန် 5,000-6,000 လောက်အထိပဲရှိပါတယ်။ဒီတော့ EU ကအခွန်ပြန်ကောက်တာကြောင့်ထိကိုက်တဲ့ပမာဏကမြမပြည်ပဆန်စည်းကွက်ကြီးတစ်ခုလုံးရဲ့300ဂိုင်းလုံး400ဂိုင်းလုံးလောက်ပဲရှိပါတယ်။ဆန်လုံးရှည်အမျိုးသားမဟုတ်တဲ့ဆန်အမျိုးသားတွေစကွဲတွေကိုအခွန်သက်သာခွင့်ဆက်ပေးထားမှာဖြစ်ပါတယ်။ဒါကြောင့် EU ကအခွန်ပြန်ကောက်တာကလက်တလောမှာမြန်မာနိုင်ငံရဲ့ပြည်ပဆန်စည်းကွက်ကိုကြီးကြီးမားမားဆိုးဆိုးရွားရွားထိခိုက်မှုတွေဖြစ်ပေါ်စေမှာမဟုတ်ပါဘူးတင်ပို့မှုရော့ကျသွားမဲ့ဆန်ပမာဏကဈေးကွက်တစ်ခုလုံးနဲ့ရှင်ကြည့်ရင်တိတ်မများလာဘူးလို့ဆိုရမှာဖြစ်ပါတယ်ဆက်လက်ပြီးဆွေးနွေးမယ့်အပိုင်းကတော့ EU ကအခွန်ပြန်ကောက်တာကြောင့်ဆုံးရှုံးသွားမဲ့ဆန်စည်းကွက်ပမာဏကတည်တည်လေးဆိုတာမှန်ပါတယ်ဒါပေမဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာဈေးကွက်ထဲမှာအရေးအသွေးမြင့်ဆန်တွေတစ်နှစ်တည်းတစ်နှစ်ပို့ပြီးတင်ပို့ရောင်းချနိုင်ဖို့စ조사နေမှုကိုတော့ရပ်ဆိုင်းသွားစေမယ့်အန္တရာယ်ရှိနေပါတယ်။အစပြိုးပြီးသားဈေးကွက်အလားအလာကိုတင်းတက်ခံလိုက်ရတယ်လို့ဖြစ်သွားပါတယ်။ဒါနဲ့ပတ်သက်ပြီးပြောရရင်မြန်မာနိုင်ငံကနေပြည်ပကိုတင်ပို့နေတဲ့ဆန်တွေရဲ့90ရာခိုင်နှုန်းကျော်ကတန်းနှိမ့်နဲ့တန်းလက်ဆန်တွေပဲဖြစ်ပါတယ်။အများစုကတရုတ်တို့အာဖရိကတို့လိုအရေးအသွေးကိုတိတ်ကြီးများများတဲ့နိုင်ငံတွေစီရောင်းနေတာပါ။ဒါပေမဲ့ဆန်တင်ပို့မှုကနေတိုင်းပြည်အတွက်အကျိုးအမြတ်ပိုရရှိဖို့ဈေးကွက်တည်ငြိမ်ဖို့ဆိုရင်အရေးအသွေးမြင့်ဆန်ဈေးကွက်ကိုကြဲကြဲပြန့်ပြန့်ထိုးပေါက်နိုင်ထားမှသာလျှင်ရွေးချယ်မှာအဆင်ပြေမှာဖြစ်ပါတယ်။တရုတ်ကိုတင်ပို့နေတဲ့မှောင်ကိုဈေးကွက်ကိုမိကိုအားထားနေရတဲ့ဘဝကနေလွတ်မြောက်နိုင်မှာဖြစ်ပါတယ်။တရုတ်ဈေးကွက်အဖန်စီများတိုင်းမျက်ကလေးဆန်ပြဖြစ်ရတဲ့ဘဝကနေလွတ်မြောက်နိုင်မှာဖြစ်ပါတယ်။အာဆီယံတွေကထိုင်းတို့ BNN တို့ကအရေးအသွေးမြင့်ဆန်ဈေးကွက်ကိုထိုးပေါက်ထားနိုင်တဲ့အတွက်သူတို့ရဲ့ပြည်ပဆန်တင်ပို့မှုဈေးကွက်တွေဟာတည်တည်ငြိမ်ငြိမ်နဲ့ဖွံ့ဖြိုးတိုးတက်နေတာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့အခွန်သက်သာခွင့်ရထားတဲ့၄-၅နှစ်လောက်ကာလအတွင်းမှာဆန်ဆက်တွေကိုအဆင့်မြင့်တင်တာတွေဈေးကွက်ရရှိရေးကြိုးပမ်းမှုတွေဆောင်ရွက်ပြီး EU ဈေးကွက်စီကိုတစ်နှစ်ကိုဆန်လုံးရှည်တန်ချိန်5,000-6,000လောက်အထိတင်ပို့လာနိုင်တာဖြစ်ပါတယ်။ဒီကနေတဆင့်အရေးအသွေးမြင့်ဆန်ဈေးကွက်ကိုတစတစနဲ့ကြီးထွားအောင်လုပ်နိုင်ဖို့မျှော်လင့်ကြိုးပမ်းနေတာပါ။မြန်မာနိုင်ငံအတွက်တော့အရေးအသွေးမြင့်ဆန်တင်ပို့တဲ့ဈေးကွက်ဟာ EU ကလွှဲရင်ဒီပြင်ဟာတွေမရှိသလောက်ပဲဖြစ်ပါတယ်။လက်ရှိမှာတော့အခွန်ပြန်ကောက်တာကြောင့်တွက်ချေမကိုက်တော့တဲ့အတွက်ဒီဈေးကွက်ဟာရပ်ဆိုင်းသွားပြီလို့ဆိုရမယ့်အနေထားပါ။ဒါကြောင့်မြန်မာနိုင်ငံအတွက်အရေးအသွေးမြင့်ဆန်ထုတ်လုပ်တင်ပို့နေတဲ့ဈေးကွက်သေးသေးလေးဟာဘူးတိနုနုအမွေးတက်ခံလိုက်ရတယ်လို့ရှေ့ဆက်ဖို့ခက်ခဲသွားပြီဖြစ်ပါတယ်။ခက်ခဲသွားတဲ့အနေအထားမှာအရေးအသွေးမြင့်ဆန်ဈေးကွက်ရရှိဖို့လုပ်ငန်းရှင်တွေရဲ့ကြိုးပမ်းမှုဟာလည်းရပ်တန့်သွားနိုင်ပါတယ်။ဒါနဲ့ပတ်သက်ပြီးဒီဆောင်မမှာအဓိကပြောချင်တဲ့အချက်ကမြန်မာနိုင်ငံအနေနဲ့အရေးအသွေးမြင့်ဆန်ဈေးကွက်ကိုထိုးပေါက်နိုင်ရင်အိမ်မက်ပြက်ပြဲမသွားအောင်လုပ်ဖို့လိုတယ်ဆိုတာပဲဖြစ်ပါတယ်။EU ကိုပို့ဖို့တွက်ချင်မကြိုက်တော့တဲ့အရေးအသွေးမြင့်ဆန်လုံးရှည်တွေကိုဆက်လက်ထုတ်လုပ်ရောင်းချဖို့ဒီပြင်ဈေးကွက်တွေကိုအပူတပြင်းရှာဖွေဖို့လိုပါတယ် ဒီလိုဈေးကွက်ရှာဖွေရာမှာပုဂ္ဂလိကလုပ်ငန်းရှင်တွေလောက်တာထက်အစိုးရဌာနတွေကတည်တည်ကြကြဝင်လုံးမှထိရောက်အောင်မြင်နိုင်မှာဖြစ်ပါတယ်။လုပ်ငန်းရှင်တွေကလည်းအစိုးရရဲ့အကူအညီကိုတောင်းခံနေကြပါတယ်။ညီကုန်းချုပ်ပြောလိုတာကတော့အရေးအတွေးမြင့်ဆန်ဈေးကွက်ကိုထိုးပေါက်နိုင်ရည်မှန်းချက်ရေစုံမျောမသွားအောင်တက်ဆိုင်ရာအစိုးရဌာနအနေနဲ့မားကတ်တင်းဆင်ဈေးအောင်ထွက်ဖို့လိုနေပါကြောင်းတိုက်တွန်းတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။